မင်းခင်ပြောင်းစင်းတဲ့အပြုသဘောဆောင်တဲ့တွေ့ဆုံဆွေးနွေးမှုတွေလုပ်သွားဖို့ရုရှားဆိုရဘက်ကအစဉ်သင့်ပဲလို့ရုရှားနိုင်ငံသားဝင်ကြီးဆာဂေးလက်ဗရော့ကဒီကနေ့မှပြောဆိုလိုက်ပါတယ်။အားရစ်သွေးကြွချင်းမုံရင်ပူပေါင်းဆောင်ရွက်ဖို့စိတ်ပိုင်းဖြစ်ထားတယ်။ပူပေါင်းဆောင်ရွက်ဖို့အစဉ်သင့်ပဲဆိုတာအပါအဝင်ရွေးကောက်ပွဲမတိုင်ခင်ကတည်းကဒေါ်နယ်ထရမ့်ပြောခဲ့တဲ့ကိစ္စတွေကိုကျွန်တော်တို့အလေးနဲ့ထားစောင့်ကြည့်ခဲ့ပါတယ်လို့ရုရှားနိုင်ငံသားဝင်ကြီးလက်ဗရော့ကပြောသွားတာပါ။ဒီတော်တွင်ထရမ့်ရဲ့ရွေးကောက်ပွဲမဲဆွဲလှုပ်ရှားမှုအကြံပေးပုံကိုယ်တွေနဲ့ရုရှားဆိုရကြအပြန်လဲဆက်သွယ်တွေနဲ့ငွေကြေးရဆက်နွယ်ပတ်သက်မှုတွေရှိခဲ့တယ်ဆိုတာကိုအမေရိကန်ထောက်လှမ်းရေးအဖွဲ့တွေကရှာဖွေတွေ့ထားတဲ့အကြောင်းနယူးယောက်တိုင်းသတင်းစာမှာဖော်ပြထားပါတယ်
။အမေရိကန်ပြည်ထောင်စုမှရွေးကောက်ခံသမားဒေါ်နယ်ထရမ့်ကသမားအဖြစ်ကြမ်းတက်စာကျင်းပဖို့နိုင်ငံပိုင်းအလို့မှာပဲတရုတ်နိုင်ငံအနေနဲ့လည်းလာမယ့်အမေရိကန်အစိုးရတင်တဲ့ဆက်ဆံရေးကောင်းမှုပေါ်မျှော်လင့်တယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဟွာချူရင်းကပြောလိုက်ပါတယ်
我们希望呢与美国的新政府共同努力继续秉持不冲突不对抗
ဒီနိုင်ငံနေနဲ့အမေရိကန်အစိုးရတက်လက်ထက်မှာပြည်ပခမဖြစ်ရေးထိတိုက်မတွေ့ဆုံရေးနှစ်ဖက်စလုံးအပြန်အလှန်ယုံကြည်မှုနဲ့အကျိုးရှိစေမဲ့ပူးပေါင်းဆောင်ရွက်မှုမူဝါဒတွေပေါ်မှာအခြေခံပြီးတော့အတူလက်တွဲလှုပ်သွားနိုင်ဖို့မျှော်လင့်တယ်လို့ဟွာချူရင်းကပြောသွားတာပါအမေရိကန်ရွေးကောက်ခံသမားဒေါ်နယ်ထရမ့်ကတရုတ်နိုင်ငံဟာကုန်သွယ်ရေးမညီမျှမှုတွေလှုပ်ဆောင်နေတယ်လို့ဆွဆွဲလိုက်ပြီးတရုတ်နိုင်ငံရဲ့ကုန်ပစ္စည်းတွေအပေါ်မှာအခွင့်အရေးတိုးကောက်ပြီးတော့ကုန်သွယ်ရေးစစ်ပွဲဆင်နွှဲသွားမယ်ဆိုပြီးတော့ထိန်းချုပ်ထားပါတယ်တရုတ်သမားစီကျင့်ဖင်ကတော့ကုန်သွယ်ရေးစစ်ပွဲကကမ္ဘာကုန်သွယ်ရေးမှာပါဝင်ပတ်သက်နေတဲ့နိုင်ငံအလုံးကိုထိခိုက်စေမှာဖြစ်တယ်လို့ဆွစ်ဇာလန်နိုင်ငံဒါဗိုစ်မြို့မှာကျင်းပတဲ့ကမ္ဘာစီးပွားရေးဖိုရမ်မှာပြီးခဲ့တဲ့အင်္ဂါနေ့ကတုံ့ပြန်လိုက်ပါတယ်ခင်ဗျာ
အမေရိကန်သမ္မတတဲ့ဂျန်တစ်ဆာကျင်းဆိုပြီးတာနဲ့သမ္မတတဲ့ဖြစ်လာမဲ့ဒေါ်နယ်ထရမ့်နဲ့အများဆုံးတွေ့ဆုံနိုင်အောင်အမေရိကန်ပြည်အောင်စုကိုသွားဖို့စီစဉ်ထားတယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကပြောပါရယ်။အမေရိကန်ဂျပန်မဟာမိတ်ဆက်ဆံရေးဟာဂျပန်နိုင်ငံရဲ့နိုင်ငံခြားရေးနဲ့လုံခြုံရေးဆရာမူဝါဒတွေရဲ့အခြေခံပဲဖြစ်ပါရယ်။ဒါဟာအရင်ကရောအခုရောနောက်နာကက်မှာရောဒီတိုင်းပဲဆက်ရှိနေမဲ့မပြောင်းလဲတဲ့မူဝါဒတရက်ပါ။ကျွန်တော်အနေနဲ့အမေရိကန်ပြည်အောင်စုကိုအများဆုံးသွားရောက်ပြီးတော့သမ္မတတဲ့ထရမ့်နဲ့တွေ့ဆုံပြီးမဟာမိတ်ဆက်ဆံရေးပုံမူခိုင်မာအောင်လုပ်သွားခြင်းနဲ့လို့ဂျပန်ဝန်ကြီးချုပ်အာဘေကဒီကနေ့ဂျပန်လွှတ်တော်မှာမူဝါဒရေးရာနှစ်ပတ်လည်မင်းကွန်းပြောကြားချိန်မှာပြောသွားတာပါ။မင်းကင်ပြည်အောင်စုသားအဓိကဦးစားပေးဖြစ်ရမယ်ဆိုတဲ့ထရမ့်ရဲ့မူဝါဒကြောင့်အာရှဒေသနဲ့ပတ်သက်တဲ့အမေရိကန်ရဲ့အလေးနက်ထားမှုတွေပြောင်းလဲသွားမှာကိုဂျပန်ကစိုးရိမ်နေတာဖြစ်ပါတယ်။